နိုင်ငံတော်ဘဏ္ဍာကနေကြံ့ဝေ 1.6 ဘီလီယံကျော်အကုန်ကျခံပြီးကျင်းပပေးခဲ့တဲ့2019ကြားဖြတ်ရွေးကောက်ပွဲကျင်းပပြီးစီးသွားခဲ့ပါပြီ။ရွေးကောက်ပွဲမှာလွှတ်တော်အမတ်19ရောက်ရွေးချယ်ပေးခဲ့တာမို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာအမတ်တယောက်ရွေးချယ်နိုင်ရေးအတွက်ကြံ့ဝေ 84 သန်းကျော်သုံးဆွဲခဲ့တဲ့သဘောလည်းဖြစ်ပါတယ်။ရွေးကောက်ပွဲပြီးတဲ့နောက်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့အချက်လက်တွေအရရောရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေရဲ့ထုတ်ပြန်ချက်တွေအရပါအခုကြားဖြတ်ရွေးကောက်ပွဲကိုပြည်သူတွေစိတ်ဝင်စားမှုနည်းတယ်1990ခုနှစ်ကစတွေ့ရင်အရင်ရွေးကောက်ပွဲ၄ချိန်မှထက်မဲပေးတဲ့သူအရေးအတွက်နည်းတယ်စတဲ့မှတ်ချက်တွေကိုတွေ့ကြရပါတယ်ဒါကြောင့်ရွေးကောက်ပွဲကိုပြည်သူတွေဘာကြောင့်စိတ်ဝင်စားမှုနည်းရသလဲမဲပေးတဲ့သူအရေးအတွက်လည်းဘာကြောင့်နည်းရသလဲတစ်ဆက်တည်းမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဘယ်လိုဖြစ်တင်သလဲဆိုတာကုရုပတ်ဆွေးနွေးတင်ပြသွားပါမယ
်ရွေးကောက်ပွဲမတိုင်ခင်မီဒီယာတွေကဖော်ပြခဲ့တဲ့သတင်းတွေမှာရောလေလာစောင့်ကြည့်သူတွေရဲ့အစဉ်ခံစားမှာပါဒီကြားပြန့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြည်သူတွေစိတ်ဝင်စားမှုနည်းတယ်ဆိုတဲ့အချက်ပေါ်ထွက်ခဲ့ပါတယ်ပြည်သူတွေရဲ့စိတ်ထဲမှာကြားပြန့်ရွေးကောက်ပွဲမတိုင်ခင်ကိုယ့်နာမည်မဲစင်းတွေမှာပါမပါသွားကြည့်ဖို့ထက်မဲပေးခွင့်တတ်သေးခံကပ်ပြားတွေသွားထုတ်ဖို့ထက်မဲသွားပေးဖို့ထက်နေတူဝစားဝတ်နေရေးပြဿနာကိုပဲအာယုံစိုက်နေကြလို့ရွေးကောက်ပွဲပတ်စိတ်ဝင်စားကြတာလို့ဆိုပါရယ်။တနည်းပြောရရင်ပြည်သူတွေဟာငါတို့မဲသွားပေးလဲဘာမှထူးထူးခြားခြားဖြစ်လာမှာမဟုတ်ဘူး။ငါတို့ကြုံတွေ့နေရတဲ့စီးပွားရေးအခက်အခဲပြဿနာလဲပြေလည်သွားမှာမဟုတ်ဘူးလို့ယူဆနေကြတာတွေ့ရပါရယ်။တကယ်လဲအဲ့ဒီလေလာသတင်းဖော်ပြချက်တွေအရာပဲတချို့တနည်းအားတွေမှာအာအာတင်းလောက်စရာမဲပေးမှုနည်းတာတွေ့ရပါရယ်။မဲဆန္ဒနဲ့အားလုံးကိုပြမ်းမြတွက်ချက်ရင်မဲလာပေးတဲ့သူအရေးအတွက်ဟာမဲပေးပိုင်ခွင့်ရှိသူရဲ့38ရာခိုင်နှုန်းနီးပါးပဲရှိတာတွေ့ရပါတယ်။အရင်ရွေးကောက်ပွဲတွေကိုပြန်ကြည့်ရင်1990တုန်းက82ရာခိုင်နှုန်းကျော် 2010ရွေးကောက်ပွဲမှာ89ရာခိုင်နှုန်းကျော် 2012ကြားပြတ်ရွေးကောက်ပွဲမှာ68ရာခိုင်နှုန်းကျော်နဲ့2015ရွေးကောက်ပွဲမှာ90ရာခိုင်နှုန်းနီးပါးရှိခဲ့တာဖြစ်ပါတယ်။2015ရွေးကောက်ပွဲတွေတုန်းကမဲပေးသူ36ရာခိုင်နှုန်းကျော်ရှိခဲ့တဲ့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်မှာတော့အခု2019ခုနှစ်ကြားပြတ်ရွေးကောက်ပွဲမှာမဲပေးသူ12ရာခိုင်နှုန်းကျော်ပဲရှိပြီး3ပုံ2ပုံလောက်တောင်ကျဆင်းသွားတာတွေ့နိုင်ပါတယ်။ဒီလိုမဲပေးသူနည်းသွားတဲ့အချက်ဟာဖွဲ့စည်းပုံအရပြုလုပ်ရတဲ့မြမရွေးကောက်ပွဲစနစ်နိုင်ငံရေးပါတီတွေရဲ့ရွေးကောက်ပွဲအပေါ်သဘောထားပြည်သူတွေရဲ့အမတ်လောင်းတွေပေါ်သဘောထားစတဲ့အချက်တွေကြောင့်ဖြစ်မယ်လို့ယူဆနိုင်ပါတယ်။
မြန်မာရွေးကောက်ပွဲစနစ်ဟာအမတ်လောင်းနေတဲ့ကနေအမတ်တယောက်ကိုရွေးကောက်တင်မြှောက်ရတာဖြစ်ပါတယ်။ပြည်တော်စီအဆင့်ဆိုရင်အဲ့ဒီအမတ်တွေကမှတဆင့်သမရကိုရွေးကောက်တင်မြှောက်ပြီးသမရကမှဝန်ကြီးတွေခန့်အစိုးရဖွဲ့တာမျိုးပါ။ပြည်နယ်နဲ့တိုင်းအဆင့်မှာဆိုရင်လည်းရွေးချယ်ပေးလိုက်တဲ့အမတ်တွေကတယောက်ကိုသမရကဝန်ကြီးချုပ်အဖြစ်ဓာတ်ရိုက်ခန့်တာဖြစ်ပါတယ်။နိုင်ငံများစုမှကျင့်သုံးနေတဲ့သမရတယောက်ကိုဓာတ်ရိုက်မဲပေးရွေးချယ်တာမျိုး၊တိုင်းသို့မဟုတ်ပြည်နယ်အုပ်ချုပ်ရေးအကြီးအကဲကိုဓာတ်ရိုက်ရွေးချယ်တာမျိုး၊မြို့တော်ဝန်ကိုဓာတ်ရိုက်ရွေးချယ်တာမျိုးတော့မဟုတ်ပါဘူး။ကိုရွေးချယ်လိုက်ရင်လွတ်တော်ရဲရောက်သွားလွတ်တော်ရဲရောက်သွားပြီးရင်ဘာလုပ်မယ်မလုပ်ဘူးဘာသတင်းအစနာမှမကြားရတဲ့အခြေအနေမျိုးမျိုးလွတ်တော်မှရွေးချယ်ပွဲတစ်သက်ကိုစိတ်ဝင်စားကြတာမျိုးပါ2015ခုနှစ်တုန်းကအုံအကျွတ်မဲပေးခဲ့ကြတာကအဲ့ဒီလိုမဲထည့်ပေးလိုက်ရင်တိုင်းပြည်မှာအစိုးရအပြောင်းလဲဖြစ်နိုင်တယ်အဲ့ဒီအပြောင်းလဲဟာကိုဘွားကိုပါပြောင်းလဲနိုင်တယ်ဆိုပြီးမျှော်လင့်ခဲ့ကြလို့ဖြစ်ပါတယ်အခု2019ကြားဖြတ်ရွေးကောက်ပွဲကတော့ပြည်သူတွေအနေနဲ့ဘယ်အမှတ်ဘယ်ပါတီကိုပဲမဲပေးရွေးချယ်သည်ဖြစ်စေအစိုးရအဖွဲ့အပြောင်းလဲဖြစ်မှာမဟုတ်ဘူးဆိုတာကိုသိထားတဲ့အတွက်လဲမဲပေးဖို့ဆန္ဒမရှိကြတာဖြစ်နိုင်ပါတယ်
။နောက်ထပ်ပြဿနာတစ်ခုကနိုင်ငံရေးပါတီတွေရဲ့အနေအထားပါ။ရွေးကောက်ပွဲနဲ့ပတ်သက်ပြီးအဲ့ဒီပါတီတွေရဲ့ခံယူပုံကြောင့်မဲဆွယ်စည်းရုံးမှုတွေအားနည်းအဲ့ဒီလိုအားနည်းချက်ကနေတဆင့်ပြည်သူတွေစိတ်ဝင်စားမှုနည်းရတာလဲပါပါတယ်။မြန်မာနိုင်ငံမှာတရားဝင်မှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီ90ကျော်တဲ့မှာပြီးခဲ့တဲ့ကြားပြတ်ရွေးကောက်ပွဲကိုပါတီပေါင်း24ပါတီနဲ့တတိပုဂ္ဂလတွေဝင်ရောက်ရှင်ပြိုင်ကြပါတယ်။အဲ့ဒီအထက်ကမှ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ၊ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီ၊ပြည်ခိုင်ဖြိုးပါတီ၊ရခိုင်အမျိုးသားပါတီနဲ့လူမျိုးပေါင်းစုံဒီမိုကရေစီပါတီ၊ကယားပြည်နယ်ကအမတ်တွေရွေးကောက်တင်မြှောက်ခံရပါတယ်။ကျန်နိုင်ငံပါတီ19ပါတီကအမတ်တွေတရောင်းမှအရွေးချယ်မခံရပါဘူး။တကယ်တကယ်လဲအဲ့ဒီပါတီတက်ကအများစုကြီးဟာသူတို့ပါတီကိုသူတို့မယုံကြည်သလိုမဲပေးမဲ့ပြည်သူတွေကိုလည်းယုံကြည်မှုမရှိကြပါဘူး။ငါတို့ဝင်အရေးခံလဲငါတို့ကိုမဲထဲ့မဲ့သူနည်းနည်းပါးပါးပဲရှိလိမ့်မယ်ဆိုတဲ့အတွေးမျိုးနဲ့ရွေးကောက်ပွဲမှာစိတ်ပါလက်ပါမဲဆွဲတာမျိုးမလုပ်ကြပါဘူး။ ပါတီရန်ပုံငွေကိုအဲ့ဒီအမတ်လောင်းတယောက်ယောက်ရဲ့မဲဆွယ်ပွဲမှာအသုံးပြုဖို့စိတ်ဝင်စားကြပါဦး။ဒီလိုနည်းနဲ့ရွေးကောက်ပွဲကိုပြည်သူတွေစိတ်ဝင်စားမှုအရှိန်မြင့်တက်မလာတာဖြစ်ပါတယ်။နောက်ပြဿနာတစ်ခုကနိုင်ငံရေးပါတီအများစုကြီးရဲ့ဒီမိုကရေစီစနစ်ကိုမလေးနက်ခြင်းကလည်းရွေးကောက်ပွဲအပေါ်ပြည်သူတွေစိတ်ဝင်စားမှုကျဆင်းစေပါတယ်။တကယ်တော့ရွေးကောက်ပွဲဆိုတာဒီမိုကရေစီစနစ်ရဲ့အစိတ်အပိုင်းတစ်ခုဖြစ်တာမို့ပြည်သူတွေကြားဒီမိုကရေစီစိတ်သက်ရှင်သန်အားကောင်းလာအောင်ပြည်သူတွေရဲ့ရွေးချယ်မှုကသာအရာရာကိုအပြောင်းအလဲဖြစ်စေတယ်ဆိုတာကိုသိရှိနားလည်လာအောင်ဒီမိုကရေစီရင်ကျေးမှုထွန်းကားလာအောင်အနိုင်ရသည်ဖြစ်စေအနိုင်မရသည်ဖြစ်စေပြည်သူလူထုကိုစီယုံဆွဲဆောင်တဲ့သဘောကိုယ့်ပါတီကိုထောက်ခံလာအောင်လုပ်တဲ့သဘောနဲ့ကြိုးကြိုးစားစားဝေရောက်ရှင်ပြိုင်မဲဆွယ်စီယုံတင်တာမျိုးပါဒါပေမဲ့ပါတီအများစုကြီးကတော့အဲ့ဒီလိုမလုပ်ခဲ့ပါဘူး
နောက်ဆုံးပြဿနာကနိုင်ငံရေးပါတီတွေရဲ့လွှတ်တော်အမတ်တယောက်ရဲ့လုပ်ငန်းတာဝန်ကိုအပြည့်အဝနားမလည်ကြခြင်းပဲဖြစ်ပါတယ်။အမတ်အဖြစ်ရွေးကောက်ခံပြီးရင်လွှတ်တော်ထဲသွားလွှတ်တော်အလုပ်တွေပဲလုပ်ရမယ်လို့နားလည်ကြခြင်းပါ။တကယ်တော့အမတ်တရားအုပ်ချုပ်ရေးလုပ်ငန်းတွေကိုဝင်ရောက်ဆွတ်ဖက်တာမျိုးမဟုတ်ပဲကိုယ့်မဲဆန္ဒနယ်မြေမှာရုံးကန်းတွေဖွင့်ပြည်သူလူထုလိုအပ်ချက်ကိုအကူအညီပေးတဲ့ကိစ္စမျိုးအများကြီးလုပ်ပေးနိုင်ပါတယ်။ဒီနည်းနဲ့ပြည်သူတွေလေးစားတဲ့ပြည်သူတွေအကြားထင်ပေါ်ကြော်ကြားတဲ့အမတ်တွေဖြစ်လာနိုင်ပါတယ်။အဲ့လိုအမတ်တွေပေါ်ပေါက်လာရင်တဖက်မှာလည်းပြည်သူတွေကအမတ်ရွေးချယ်ပွဲကိုတမန်ကရှန်ကသဘောမထားပဲအလေးနဲ့မဲပေးရွေးချယ်ဖို့စိတ်အားထက်သန်နေမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်